သီလသမာဓိပညာသီလဒိဋ္ဌာသီလအကျင့်သမာဓိဒိဋ္ဌာသမာဓိအကျင့်ပညာဒိဋ္ဌာပညာအကျင့်သီလဒိဋ္ဌာသီလအကျင့်ဆိုတာ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလအာဇီဝဓမ္မကသီလယန္တရဲ့229တွယ်သောသီလသိက္ခာပုတ်တိအဲ့ဒါတွေဖြည့်ကျင်တယ်ဆိုလို့ရှိရင်သီလအကျင့်ချင်းကိုကျင့်သီလတွေပြည့်စုံစင်ကြယ်တယ်တမာရီအကျင့်ဆိုတာစိတ်တည်ငြိမ်အောင်ကျင့်တဲ့အကျင့်စိတ်ဟာမိမိထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေပြီးတော့တခြားတခြားအာယုံတွေမလွင်မသွားမပြန့်မပြေတော့ထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေအောင်ကျင့်တာကိုသမာဓိအကျင့်ပညာအကျင့်ဆိုတာကတော့ယုတ်သဘောနန္တဘောထိုးတွင်သိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးထိုးတွင်သိတဲ့မေဖို့ပညာအဲ့ဒီပညာနှစ်ပါးရအောင်ကျင့်တာကိုပညာအကျင့်လို့ခေါ်တယ်ယုံနာတို့မှာရှိတဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသုံးမျိုးကိုသိအောင်သိတာကဝိပဿနာပညာအဲ့ဒီဝိပဿနာပညာတစ်စင်းနဲ့တစ်စင်းရင်းသွားပြီးလို့ဝိပဿနာပညာကုံဆုံးသွားတဲ့အခါကျတော့အရိယသစ္စာ၄ပါးထိုးတွင်သိတယ်အရိယသစ္စာ၄ပါးထိုးတွင်သိတဲ့ပညာကတော့မေဖို့ပညာအရိယသစ္စာ၄ပါးတော့ယောဂီတို့သိထားတယ်မဟုတ်လား။ဘာတွေပါလဲမနော။ဒုက္ခသစ္စာဆိုတာဘာကိုပြောတာလဲ။ဆင်းရဲအမှန်တရားဟုတ်ပြီအဲ့ဒီဆင်းရဲအမှန်တရားဆိုတာဘယ်ဟာလဲ။ဟုတ်ကဲ့လားဥပါဒာနဲ့ခန္ဓာ၅ပါးမဟုတ်ဘူးလားဟမ်ယုံနဲ့နံလားဥပါဒာနဲ့ခန္ဓာ၅ပါးလားဟမ်အတူတူပါပဲခင်ဗျာဘယ်လိုတူတော့ယုတ်ဆိုတာဘာကိုပြောတာလဲခန္ဓာကိုယ်နဲ့ဆက်သမျှယုတ်ဟုတ်လားသူ့ကိုဘာခန္ဓာခေါ်လဲရူပခန္ဓာနန္တရားက၄မျိုးရှိတယ်နန္တရားက၄မျိုးရှိတယ်၄မျိုးရှိတာမဟုတ်နန္တရားကို၄စုခွဲလိုက်တယ်မြတ်စွာဘုရားကနန္တရားကိုတော့53ပါးရှိတယ်လို့ပြောတာ53ပါးနန္တရားတေပညာသတဲ့တေဆိုတာက3ပညာသဆိုတာ50တေပညာသ5353ဆိုတာစိတ်ကတစ်ခုစိတ်ရဲ့အဖော်က52ခုအောင်းတော့53 စိတ်ကအသေးစိတ်ခွဲလိုက်လို့ရှိရင်တော့89ခုရှိတယ်တဲ့အသေးစိတ်ခွဲလိုက်လို့ရှိရင်89ပါရှိတယ်တဲ့ဒါပေမဲ့သဘောတူရာပေါင်းလိုက်တော့စိတ်ဆိုတာသိတဲ့သဘောသာဖြစ်တဲ့အတွက်တဲ့သိတဲ့သဘောတစ်မျိုးအနေနဲ့ဆိုလို့ရှိရင်စိတ်ဟာတစ်ခုတည်းပဲသိတဲ့သဘောတစ်ခုအနေနဲ့ဆိုတစ်ခုတည်းပဲဒါကြောင့်မလို့စိတ်ကိုတစ်ခုလို့ယူတဲ့အခါအဲ့ဒီသိတဲ့သဘောလေးတစ်ခုအနေနဲ့သာယူစိတ်ကတစ်ခုတဲ့စိတ်ရဲ့အဖို့က52ခုစိတ်ရဲ့အဖို့ဆိုတော့စိတ်ဖြစ်တဲ့အခါလိုက်ပြီးတော့စိတ်နဲ့အတူဖြစ်တာပြောတာပေါ့သိတာလေးဖြစ်လိုက်တာနဲ့သူ့အဖို့တွေကနောက်ကပါလာတယ်လမ်းပေါ်ကမော်တော်ကားသာကြားလိုက်တာနဲ့ကြားတယ်ဆိုတော့အသည့်လေးမဖြစ်ဘူးလားအသည့်လေးဖြစ်လိုက်တာနဲ့ပဲနောက်ကအဲ့ဒီမော်တော်ကားသံကိုမှတ်လိုက်တာမပါဘူးလားမော်တော်ကားသံကြားလို့ခံစားလိုက်တာမပါဘူးလားမလေးတော့ကားသံကြီးရတယ်နော်ဆူလိုက်တာမဟုတ်လားအဲ့ဒါခံစားတာမဟုတ်လားခံစားတာပါလာတယ်ခံစားတာပါလာတော့ကားသံကြားလို့မလို့ဆူလို့မကြိုက်တဲ့အခါကျတော့ဒေါသပါမလားအဲ့ဒါလိုအစိုက်ဒီဖြစ်စိတ်ကတစုံတစ်ခုကိုသိပေးလိုက်တာနဲ့နောက်ကသူ့အဖို့တွေကပါလာတယ်ဒါကြောင့်သူ့အဖို့တွေကိုစိတ်ရဲ့အဖို့လို့ခေါ်တယ်ပါဠိလိုစေတသိက်လို့ခေါ်တယ်စေတသိကသူသူပါဠိကစေတသိကကိုစေတသိက်လို့အတန်ထွက်တယ်မြန်မာကအဲ့တော့စိတ်ရဲ့အဖို့ဆိုတာမြန်မာလို့ဆိုပါတော့ဒုက္ခဝလာဟောဗျာစိတ်ရဲ့အဖို့မြန်မာလို့ဆိုပါလေ gain တဲ့တဲ့ပြောမှာပါဠိလို့ဆိုရင်စေတသိကလို့ခေါ်တယ်မြန်မာလို့ဆိုပါတော့စေရဲ့အဖို့ဒါပြန်အဲ့ဒီစေတသိကကိုမြန်မာအတန်တွဲနဲ့ဘယ်လိုထွက်မလဲဟမ်စေတသိက်ဟုတ်ကဲ့လားစေတသိက်ရဲ့စေတသိကရဲ့စေရဲ့အဖို့ရဲ့အတူတူပဲမဟုတ်လားဟုတ်ကဲ့လားအင်္ဂလိပ်လိုဆိုလို့ရှိရင် mental concomitant လို့သုံးတယ်ဟုတ်ရဲ့လားအဲ့ဘယ်လိုသုံးတော့ဟဲ့ဘယ်လိုသုံး mental concomitant လို့သုံးတယ်ဒါပေမဲ့လို့ mental associate လို့လည်းသုံးလို့ရတာပဲဟုတ်ကဲ့လားစေရဲ့ဖို့စေတသိက်ဘယ်နှခုရှိလဲ52ခုသူကဘာဖြစ်မှဖြစ်တာတော့စိတ်ဖြစ်မှဖြစ်တာပဲစိတ်မဖြစ်ရင်တော့သူကဖြစ်လို့မရဘူးဟုတ်ကဲ့လားအဲ့တော့စိတ်ကတစ်ခုသူ့ဘောက52ခုပေါင်းတော့အဲ့ဒါကိုနန္တေပညာသလို့တော့သုံးတယ်နန္တိပညာသနန္တရာ53ပါတဲ့ဘယ်လိုသုံးလဲနန္တရာ53ပါတေက3ပညာသက50ပေါင်းတော့နန္တရားဘယ်နှခုရှိလဲအဲ့ဒီနန္တရား53ကိုမြတ်စွာဘုရားက4စုခွဲလိုက်တယ် လေးစုခွဲလိုက်တယ်တစုကစိတ်ပေါ့စိတ်ကတစုသိတာလေသိုံလေစိတ်ကသိုံလေးရဲ့နော်လိုချင်သလားဟုတ်ကလားစိတ်ကမလိုချင်ဘူးလားသိုံလေးရဲ့လိုချင်တာဘာတော့အဲစေတသိက်ဟုတ်ကလားစိတ်ကသိတယ်စိတ်ဆိုးတာကစေတသိက်ဟုတ်ကလားစိတ်ကသိတယ်ပြင်းတာကဘာစေတသိက်တော့ထိနာမိတာဟုတ်ကလားပြင်းတာကထိနာမိတာယောဂီရဲ့မဟာမိတ်ဟုတ်သလားမှန်ပါပါဘုရားယောဂီရဲ့မဟာမိတ်ဒီတော့အဲ့ဒီနန္တေပညာသနန္တရား53ပါးကိုစိတ်ကတစုစုလိုက်တယ်စေတသိက်52ထဲကခံစားမှုကိုတစုခွဲလိုက်တယ်။ဒီတိုင်းဒီတိုင်းလိုက်မှတ်တဲ့မှတ်သားမှုမှတ်တယ်ဆိုတာအခုရှုမှတ်တာပြောတာမဟုတ်ဘူး။မှတ်မိနေအောင်မှတ်တဲ့အမှတ်ပြောတာ။အဲမှတ်မိနေအောင်မှတ်တဲ့အမှတ်အသိညာခေါ်တယ်။အဲ့ဒါကတစုအစေတသိက်တည်းကဘယ်နှစုရသွားပါပါတော့ခံစားမှုရဲ့မှတ်သားမှုရဲ့ကျန်တဲ့50ကတစုကျန်တဲ့50ကတစုခံစားမှုကဝေဒနာမှတ်သားမှုကသိညာကျန်တဲ့50ကသင်္ခါရလို့50လုံးကိုရောခေါ်လိုက်တယ်။စကလုံးတစ်ခုထဲနဲ့50လုံးနာမည်တက်ပြလိုက်တယ်။စကလုံးတစ်ခုထဲနဲ့50လုံးနာမည်တက်ပြလိုက်တယ်။အဲတော့စေတသိက်ကဘယ်နှစုတော့3စုပါပါလေ။ဝေဒနာ၊သိညာ၊သင်္ခါရ၊သင်္ခါရရဲ့မှစေတသိက်ဘယ်လောက်ပါ့။ဟုတ်ကဲ့လား။ဒီတော့နန္တရားဘယ်နှစုလဲ။ဟမ်၄စုလား။ဘယ်လိုလဲပြောသမအောင်စိတ်ကတစုဝေဒနာခံစားမှုကတစုသိညာမှတ်သားမှုကတစုသင်္ခါရဝေဒနာတော့ခံစားမှုလို့ဘာသာပြန်နေသိညာတော့မှတ်သားမှုလို့ဘာသာပြန်နေဟုတ်ကဲ့လားသင်္ခါရကြတော့ဘယ်လိုဘာသာပြန်တော့ဟမ်ဘာလဲပြုပြင်စေဆော်မှုဘာတွေများပြုပြင်ပေးနေတော့စေဆော်ပြုလုပ်အားထုတ်မှုသင်္ခါရသင်္ခါရမှာအဓိပ္ပာယ်၃မျိုးရှိတယ်သင်္ခါရဆိုတာစေဆော်တယ်တဲ့လှုံ့ဆော်တယ်တိုက်တွန်းတယ်လို့ခေါ်တယ် Nowပြုလုပ်တယ်ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲအာထုတ်တယ်ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲဒါကြောင့်မို့စေသောပြုလုပ်အာထုတ်မှုသင်္ခါရကိုအဲ့ဒါလိုပတ်သက်ပြန်လိုက်တော့လောအတာအကုန်လုံးပါရောပေါ့လေဒီတော့ ခံစားမှုဝေဒနာကတစုမှတ်သားမှုသင်ညာကတစုစေစောပြုလုံအာထုမှုသင်္ခါရကတစုစေတသိက်ဘယ်နှစုလဲ3စုစိတ်ကတစုဆိုတော့နန္တရားဘယ်နှစုလဲအဲ့ဒါကိုနံခန္ဓာ4ပါးလို့ခေါ်တယ်ခန္ဓာဆိုတာအစုတရားပြောတာခန္ဓာဆိုတာအစုတရားပြောတာဒါကြောင့်နာအစုတရား၄ပါးနာအစုတရား၄ပါးဆိုတာနာခန္ဓာ၄ပါးဟုတ်ကဲ့လားနာခန္ဓာပဲနှစ်ပါးတော့နာအစုတရားဟုတ်ကဲ့လားဒီတော့နာခန္ဓာ၄ပါးကဘယ်ဟာတွေလဲစေဝေဒနာသင်ညာသင်္ခါရဟုတ်ကဲ့လားအဲ့တော့အစုဆိုတဲ့စကားလုံးနဲ့တွဲလိုက်ရဲ့အစုဆိုတဲ့စကားလုံးရဲ့ပါဠိကဘာလဲခန္ဓာဟုတ်ကဲ့လားခန္ဓာဆိုတော့စိတ်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဟုတ်ကလားစိတ်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာစိတ်ခန္ဓာတော့စိတ်ခန္ဓာအမှန်ပဲဒါပေမဲ့လို့ခန္ဓာနဲ့တွဲတဲ့အခါကျတော့တခြားစကားလုံးနဲ့တွဲလိုက်တယ်စိတ်လို့အဓိပ္ပာယ်ရတဲ့တခြားစကားလုံးဝိညာဏဆိုတာစိတ်ပဲသိတာပဲဝိညာဏဆိုတာသိတဲ့သဘောပဲစိတ်တာနဲ့အဓိပ္ပာယ်အတူပဲအဲ့တော့ခန္ဓာနဲ့တွဲတဲ့အခါကျတော့ဝိညာဏပဲသုံးတယ်ဝိညာဏခန္ဓာဝိညာဏနဲ့ခန္ဓာလို့သုံးတယ်စိတ်တရားအစုစိတ်တရားကသိတဲ့သဘောအနေနဲ့တော့တခုတည်းပဲခွဲလိုက်တော့ဘယ်လောက်များရစိတ်တစ်ခုယုတ်90ဆိုတာမကြဘူးလားအဲစိတ်ကတစ်ခုတည်းရဲ့တဲ့စိတ်ကတစ်ခုတည်းရဲ့တဲ့ယုတ်က90တဲ့ဟုတ်လားဟုတ်တာပဲလို့လဲဟမ်စိတ်တစ်ခုယုတ်90ဆိုတာဘာပြောတာတော့တခုယုတ်တယ်ဆိုတာတခုယော့နာပေါ့မဟုတ်လားအဲ့တော့စိတ်တခုယော့နေတော့90ရှေးကဆရာတွေကလည်းတော့ကကတတစကလုံးသုံးမှသုံးတယ်ဗျနော်တို့ဆိုလို့ချင်းဒီစကလုံးသုံးလို့ရတဲ့သတိရမှာမဟုတ်ဘူးအဲ့သူကလွယ်လွယ်လေးနဲ့ကိစ္စပြီးတော့စိတ်တခုယုတ်90အဲ့တော့90ကနေတစ်ခုယော့နေတဲ့စိတ်တဲ့အဲ့တော့98ခုပေါ့ဟမ်89လားတစ်ခုယော့တယ်ဆိုတော့89ပေါ့ဟုတ်လားအဲ့တော့စိတ်ကခွဲလိုက်တဲ့အခါကျတော့89ရတယ်တဲ့စိတ်တစ်ခုယုတ်90စိတ်တစ်ခုယုတ်90လားစိတ်တစ်ခုယုတ်90လားတစ်ခုယုတ်90เนาะဒီတော့အဲ့ဒီ89လုံးကိုပေါင်းပြီးရေတွက်လိုက်တဲ့အခါကျတော့ဘယ်လောက်ရဩတစ်ခုပဲပေါ့မဟုတ်လားပေါင်းလိုက်ပါတယ်ဆိုမှာပေါင်းလိုက်တော့ဘယ်လိုရအောင်တခုပဲသိတဲ့သဘောလေးပဲဟုတ်ကဲ့လားဘာသဘောတဲ့တော့အဲသိတဲ့သဘောအနေနဲ့သဘောတူတယ်ဒါကြောင့်ပေါင်းလိုက်တော့တခုပဲเนาะအဲ့တော့အဲ့ဒီစိတ် တခုကဝိညာဉ်ခန္ဓာသိမှုတရားအစုဝိညာဏကသိခန္ဓာကအစုဝိညာဉ်ခန္ဓာသိမှုတရားအစုဟုတ်ပြီလားနောက်ခံစားမှုဝေဒနာကခံစားခန္ဓာကအစုဝေဒနာခန္ဓာဘယ်လိုပါသပြမလဲခံစားမှုတရားအစုပညာကမှတ်သားတာခန္ဓာကအစုသိဉ္ဇခန္ဓာဆိုတော့မှတ်သားမှုတရားစုသင်္ခါရကစိတ်စောပြုလို့အထုတ်တာခန္ဓာကအစုသင်္ခါရခန္ဓာစိတ်စောပြုလို့အထုတ်မှုတရားအစုအဲ့တော့နာအစုတရားပဲနှစ်ပါးဟုတ်ကလားရုပ်အစုတရားကရောတစ်ပါးအလုံးပဲနှစ်ပါးဟုတ်ကဲ့လားအစုတရား၅ပါးဟုတ်ပလားရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်ခန္ဓာအဲတော့ရုပ်ရှိသမျှနာမ်ရှိသမျှပါသွားပြီလားအဲ့ဒါကိုဘာသစ္စာလို့ခေါ်တော့ဒါကြောင့်ဒုက္ခသစ္စာဆိုတာယုံနဲ့နံလို့လည်းပြောတော့မှန်တယ်ဒုက္ခသစ္စာဆိုတာဥပါဒာနဲ့ခန္ဓာ၅ပါးလို့ပြောလေမှန်တယ်ဟုတ်ကဲ့လားခန္ဓာ၅ပါးကဲလိုက်ဆိုခန္ဓာ၅ပါးခန္ဓာ၅ပါးအစုတရားဆိုသည်မှာရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာတို့ဖြစ်ပါသည်ခန္ဓာ၅ပါးအစုတရားဆိုသည်မှာ
ခန္ဓာ၅ပါးအစုတရားဆိုသည်မှာ
သို့ရုပ်တရားအစုရူပခန္ဓာ
ရုပ်တရားအစုရူပခန္ဓာ
ခံစားသိမှုတရားအစုယံစုနောက်တစ်ခါသင်္ခါရကိုပြုပြင်မှုပြုပြင်မှုလို့အဲ့လိုပြောကြတယ်ဒါပေမဲ့ပါဠိကျမ်းအနေနဲ့မှာသင်္ခါရဟာပြုပြင်မှုဆိုတဲ့အဓိပ္ပာယ်မပါပါဘူးမရှိဘူး ပြုလုပ်မှုပဲပါတယ်အဘိသင်္ခရတိတိသင်္ခါရောဆိုတာပြုလုပ်တာသင်္ခါရအဲ့ဒီသင်္ခါရကနည်းနည်းလေးဟိုသတိထားရတယ်သင်္ခါရခန္ဓာမှာသင်္ခါရကိုတော့စေတနာခေါ်တဲ့စေဆော်မှုကိုခေါင်းတက်ပြီးတော့သင်္ခါရလို့ခေါ်လိုက်တာစေတနာခေါ်တဲ့စေဆော်မှုသူ့ကိုခေါင်းတက်ပြီးသင်္ခါရခန္ဓာသင်္ခါရလို့ခေါ်လိုက်တာကြဘူးမှာပေါ့စေတနာဟံဘိက္ခဝေကမ္မံဝရာမိဘိက္ခဝေจิตာจิตသမီးတို့စေတနာစိတ်ဆော်တဲ့စိတ်တဘောလေးကိုကမ္မံကံအလုတ်ဟူ၍အဟံဝဝရာမိငါဖျားဟောတော်မူ၏စိတ်แท้မှာပါတဲ့စိတ်ဆော်တဲ့တဘောလေးကိုအလုတ်ကံလို့ငါဖះမိတ်တယ်တဲ့ကံဆိုတာအလုတ်ပြောတာကုသိုလ်ကံဆိုတာအပြစ်ကင်းတဲ့အလုတ်အကုသိုလ်ကံဆိုတာအပြစ်မကင်းတဲ့အလုတ်အဲ့ဒီအလုတ်ဆိုတာတဲ့စိတ်ထဲမှာရှိတဲ့စေဆောတိုက်တွန်းတတ်တဲ့သဘောစေတနာအဲ့ဒါကိုအလုတ်လို့ခေါ်တယ်တဲ့ကံလို့ခေါ်တယ်ဘာကြောင့်လဲလို့ဆိုတော့ကောင်းတဲ့အလုတ်ဖြစ်ဖြစ်မကောင်းတဲ့အလုတ်ဖြစ်ဖြစ်အလုတ်ဖြစ်မြောက်တာဒီစေတနာပါမအလုတ်ဖြစ်မြောက်တယ်စေတနာမပါရင်အလုတ်မဖြစ်မြောက်ဘူးစေတနာဆိုတာစေဆော်တယ်လှုံ့ဆော်တယ်တိုက်တွန်းတယ်ဒီလိုအဓိပ္ပာယ်ရအလုတ်မဖြစ်ဖြစ်အောင်တိုက်တွန်းပေးနေတာအလုတ်မဖြစ်ဖြစ်အောင်တွန်းပေးနေတာအဲ့ဒါစေတနာပဲဒါဒါနစေတနာတဲ့လူပြစ်အောင်အဲ့ဒီစေတနာကတိုက်တွန်းတယ်အဲ့ဒီစေတနာကတိုက်တွန်းတယ်လှုံ့ဆော်တဲ့လူတဲ့စိတ်ကိုလှုံ့ဆော်တဲ့စေတနာကအာသေးနေသေးရင်မလှူဖြစ်သေးဘူးလှူတော့လှူခြင်းသလိုလိုပဲမဟုတ်ဘူးလားလှူတော့လှူခြင်းသလိုလိုပဲဒါမဲ့လို့တွန့်ဆုတ်တွန့်ဆုတ်နေအဲ့တော့လှူပြက်လားဘာကအာသေးနေလို့စေဆော်မှုတိုက်တွန်းမှုကအာသေးနေလို့ဟုတ်ကဲ့လားစေဆော်မှုတိုက်တွန်းမှုအာကောင်းလာမှပဲလူဖြစ်တယ်လူတယ်ဆိုတဲ့အလုံးလုံးဖြစ်တယ်အဲ့တော့အဲ့ဒီအလုံးလုံးဖြစ်ဖို့အကြောင်းဟာဘာလို့လဲစေတနာပါဗျာအဲဒါကြောင့်မြတ်စွာဘုရားကစေတနာကိုအလုံးလို့မိန်တာဟုတ်ကဲ့လားစေတနာကိုဘာလို့မိန်လဲအလုတ်အလုတ်ဆိုတာကံဟုတ်ကဲ့လားအလုတ်ဆိုတာဘာလဲကောင်းတာလုတ်လည်းပဲကောင်းတဲ့စေတနာကအာကောင်းအင်ကောင်းတဲ့စေဆောတိုက်တွန်းမှကောင်းတာလုတ်ဖြစ်တယ်မကောင်းတာလုတ်လည်းမကောင်းတဲ့စေတနာကအင်ကောင်းအာကောင်းနဲ့စေဆောတိုက်တွန်းမှမကောင်းတဲ့အလုတ်ဖြစ်တယ်မဟုတ်ပေဘူးလားအဲ့ဒီတော့အလုတ်ဖြစ်မြောက်ခြင်းမဖြစ်မြောက်ခြင်းရဲ့ဗရဏအကြောင်းကဘာတူလဲစေတနာပါဗျာအဲ့ဒါကြောင့်မြတ်စွာဘုရားစေတနာကိုကံလို့ခေါ်တယ်အလုတ်လို့ခေါ်တယ်လို့မိန်တာအဲ့တော့စေတနာမှာအလုတ်ဖြစ်အောင်စေဆောတိုက်တွန်းတတ်တဲ့သဘောရှိတယ်ဒါကြောင့်သူ့ကြောင့်အလုတ်ဖြစ်တဲ့အတွက်သူ့ကိုပဲအလုတ်လုတ်တဲ့တရားလို့ခေါ်တယ် အလုတ်လုတ်တဲ့တရားဆိုတာသင်္ခါရအဲ့ဒါကိုပဲစေတနာကိုပဲစိတ်ဆိုတာကိုပဲသင်္ခါရလုတ်တာကိုပဲသင်္ခါရအဲ့လုတ်တယ်ဆိုတာအာမထုတ်ဖယ်နဲ့လုတ်လို့ရလား
မရပါဘ
ူးဒါကြောင့်မလို့အာထုတ်တာလည်းသင်္ခါရအဲ့ဒီစိတ်ဆိုတဲ့ပြုတ်လုတ်တယ်အာထုတ်တယ်ဆိုတဲ့အဓိပ္ပာယ်ဟာစေတနာရဲ့အဓိပ္ပာယ်လေးကြီးပဲစေတနာရဲ့သဘောလေးကြီးပဲဒါကြောင့်စေတနာပါမပဲအလုတ်ဖြစ်တဲ့အတွက်စေတသိက်တွေကစေတနာပါမပဲမှတ်သားတယ်စေတနာပါမပဲခံစားတယ်စေတနာပါမပဲစိတ်ဆိုးတယ်စေတနာပါမပဲလိုချင်တယ်အဲ့ဒါလိုဖြစ်တဲ့အတွက်စေတနာကိုခေါင်းတက်လိုက်တဲ့စေတနာရဲ့နာမည်ကသင်္ခါရသင်္ခါရစေစောပြုလုပ်ခြင်းအာထုတ်ခြင်းအဲ့ဒီစေတနာရဲ့သင်္ခါရဆိုတဲ့နာမည်ကိုခေါင်းတက်ပြီးတော့ကျန်တဲ့49ပါးစေတသိက်တွေကိုလည်းသင်္ခါရခန္ဓာလို့ဆိုလိုက်တာဟုတ်ကဲ့လားဥတ္တန်ရွှေအစိုးရဆိုသဖြင့်ဘသူတွေပါကုန်တော့အားလုံးဆိုတော့ဘာအားလုံးတော့ဟမ်သူ့အဖွဲ့သားတွေသူ့အဖွဲ့သားတွေဆိုတာတတ်မတော်ကြီးတစ်ခုလုံးလားပါတဲ့အတွေ့အမှုပါဟမ်အဲ့ဒီပြုတ်သွားပြီ။သုံးလည်းပြုတ်သွားပြီ။နှစ်လည်းငုတ်သွားပြီ။တစ်ကလည်းတဲတဲပဲကြံတော့တယ်။ဒါကဥတ္တန်ရွှေအစိုးရလို့ထူလိုက်တဲ့ဖြင့်သူဝဉ္ကြီးအဖွဲအကုန်လုံးပါမသွားဘူးလားပါသွားတယ်အဲ့ဒီအတိုင်းပဲစေတနာရဲ့နာမည်သင်္ခါရလို့ဆိုလိုက်သဖြင့်သူနဲ့စသမျှသူလုံးမှဖြစ်တဲ့စေတသိက်တွေအားလုံးဟာပါသွားရောဟုတ်ကဲ့လားဒုတိယကလည်းပဲရောက်သွားအဲ့သင်္ခါရအေးသင်္ခါရဥပမာယမိတ္တကိစ္စေအထံဇာနာတိပန္တိတာတဲ့ဣဒာဤလောက၌ဧကိစ္စေပန္တိတာတချို့ပညာရှိတို့သည်တဲ့ဥပမာကောင်းကောင်းဖြင့်အထာအနိဋ္ဌိကိုဇာနန္တိသိကြကုန်၏တဲ့ဥပမာကောင်းလို့ရှိရင်အိဋ္ဌိတခါတည်းပေါက်သွားတာပဲတဲ့အခုပေါက်လား ဥပမာကောင်းလို့နော်ဘုမကောင်းလို့ဘာခန္ဓာတဲ့သင်္ခါရခန္ဓာဟုတ်ကဲ့လား gain ဆိုသမောင်းခန္ဓာ၅ပါးအစုတရားဆိုသည်မှာယုံနာနှစ်ပါးခန္ဓာ၅ပါးကဘာတစ္ဆာဆင်းရဲအမှန်တရားဟုတ်လားဆင်းရဲအမှန်တရားအဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကတော့ဘယ်သူလဲ သမုဒိယသစ္စာဆိုတော့ဘာပြောတာလဲလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘတဏ္ဍာဟုတ်ကဲ့လားတဏ္ဍာဆိုလဲဟုတ်လောဘဆိုလဲဟုတ်ဟုတ်ကဲ့လားလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘတဏ္ဍာလို့ခေါ်တဲ့လောဘဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သူကြောင့်ဆင်းရဲတွေဖြစ်နေတာပဲတဲ့ဟုတ်ပါမလား ပြာတော်ဇာယတိသောကောပြာတော်ဇာယတိပယပြာတော်ဝိပမုတ်တတနတ္ထိကုသနတ္ထိသောကောကုတော်ပယပြာတော်ချစ်ခင်နှစ်သက်တမ်းမဲ့ခြင်းကြောင့်ဇာယတိသောကောစိုးရိမ်မှုဆွေးမှုဖြစ်ပေါ်ရ၏ဆိုရင်ရပူဆွေးရတယ်တဲ့ဘာကြောင့်ချစ်လို့တဲ့ဟုတ်တယ်မဟုတ်လားချစ်တယ်ဆိုတာဒေါသပြောတာမဟုတ်လားမှန်ပါဘူးဩချစ်တယ်ဆိုတာဒေါသတဲ့ဟမ်လောဘဟုတ်ကဲ့လားအဲ့ဒီချစ်ချင်းဆိုတဲ့လောဘရှိပြီဆိုလို့ရှိရင်တော့ဆိုရင်ပူဆွေးမှုဆိုတဲ့ဒုက္ခရောက်ပြီးသိကြရတယ်ပေါ့ဟုတ်ဘူးလားမှန
်ပါ
ဗျာသိကြရဲ့လား
သိကြပါ
ဗျာအဲဒါဖြင့်လူတွေဟာချစ်ကြခင်ကြတာအဲ့ဒီဆိုရင်ပူဆွေးမှုဒုက္ခတွေလိုချင်လို့ပေါ့မှန်ပါဗျာဟမ်မသိလို့ဟုတ်ပါမလားသိဒါလောက်ထင်ကြနေတာမသိပဲနေပါမလားဟမ်ဟမ်ဘိုးဖလံမျိုးမိကိုတို့ကိုဂျိုးနဲ့လာပြီမဟုတ်ဘူးလားမသိကြဘူးလား မိသွားတို့ရင်သိမယ်ဆိုတာသိသားပဲဒါမဲ့လို့မိအောင်ဝင်းဝင်းလေးလှတာနဲ့မကပ်ဖက်မနေနိုင်ဘူးဒါနဲ့သွားကတ်လိုက်တယ်ကတ်တာနဲ့သေရောအဲ့ဒီလိုမဟုတ်ဘူးလား အဲရှိကဆရာတော်ကြီးတွေမိင္ကရသိမ့်မှနာပိုးဖလံမျိုးမိကိုတို့ကိုဂျိုးနဲ့လှပြီးတမှုရိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာနော်ဘာပဲပြောနေနေဒီဒုက္ခလေးတော့ခံရင်ညာသေးတာပဲနော်ဟုတ်ကလားเยดีทุกข์ก็เลยขันธ์ญาณได้แล้วเว้ยไม่ด่าล่ะเล่มมาล่ะไม่ด่าครับไม่ด่าหรอเนาะทุกข์ไล่เสร็จแล้วหลุไม้ดิเนี่ยหลุเล่มมาไปหาเมีย
ไม
่ได้ครับไม่ดิเนี่ยเมียเลยเนาะถ้าจังโหว่าจาหูล่ะโอเบหลุตางไมตาตินงาอวิชชาปိတ်ผုံกาล้วยงาเผาอายุทุกข์ปုံโหอกုံมะเมนอกางทินงาเขมินตัดเมดวยกาเผ็ดละเยออเถตันตาสงสารงาภิญตนาเล็ดเถินไนเฉยอยู่เอระเมชิสินเยผีดีวุอิตากองลงๆเข้ากันล่ะเออถ้าปูพลันမျိုးมีโกตู้โฉ่ท่าราหมดล่ะไม่เตียจ๋าล่ะเอระเมชิสินเยผีดีวุอิตากองลงๆดีปดอมากูไม่เอวอเมียล่ะปูหลองซินแยနေတာပဲတဲ့ဒါแล้วပဲမမှတ်သေးဘူးเนาะမမှတ်သေးဘူးเนาะအဲဝိဣသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနံဖြစ်ပြဲဟံကိုအမညာညှိဖြစ်တိုင်းသိလောဝိရိနှစ်တန်ရှုမြိတ်တန်ဖြင့်စေတံကိလေလောင်ကျွမ်းကြအောင် မသေးမနာမအိုးပါခင်တသုံးနှင်လျက်ဆောလင်မြန်စွာရှုမြိုက်ပါလောနောင်ခါကာလချိန်လွန်ရဟုနောင်တာတကြီးသင်မကြီးလင်ဇနီးမယာသမီးသားနှင့်လင်သားအိမ်ရာအဖျားဖျားကိုငဲ့ကာဖြင့်နေအချိန်၍ကသေးပေသင်ကိုဥလိမ့်ပြီဘာလို့ဖို့အချိန်ယူနေတာလဲတရားအထုတ်ဖို့ယုံနဲ့နံသိအောင်လုပ်ဖို့အဲ့ဒါအချိန်ယူနေတာနဲ့ပြန်မှတပက်ခါမှနောက်လာမှနောက်နှစ်မှလည်းဟုတ်ကဲ့လားနေရွှေလာရွှေရက်ရွှေနှစ်ရွှေနဲ့နော်ရွှေနေတာတဲ့အဲ့ဒါနဲ့ပဲနောက်ဆုံးကြတော့ဆရာကြီးကလာခေါ်သွားရောနော်အဲ့ဒါကကြတော့နေလို့ရသေးရောနေပါဘူးနေပါဘူးဆရာကြီးအဲ့ဒါတရားလေးတစ်လလောက်အထုတ်ပြရစေအောင်ရမလား
မရ
ဘူးသမီးငယ်ဇနီးငယ်ခင်မွန်းသည်ငယ်အမေငယ်အဖေငယ်သားငယ်သမီးငယ်မြင့်ငယ်မြင့်ငယ်ဟောမြင့်ကြအောင်ကြောင့်ငယ်သေးတာနော်ဟုတ်လားထိမ့်ပြရသေးတော့ဟိုသားတွေသမီးတွေမြည်တွေအလုံးလုံးနိုင်အောင်ဆိုပြီးမြင့်ထိမ့်ပြရတယ်ဟုတ်လားအဲ့ဒါငယ်တာဟာနစ်နေတာမဟုတ်ဘူးလားဟုတ်ကဲ့လားဇနီးမယာသမီးသားနှင့်လင်သားအိမ်ရာအဖျားဖျားကိုငဲ့ကာဖြင့်နေအချိန်၍ကသေးပေသင်ကိုဥလိမ့်သည်ဟုတ်လားဟိုကနေကတရားသဘောမတူဘူးလားဟမ်တိတ်နေတယ်ဗလားမတွေ့ဘူးလားကာမဂုဏ်မှောင်တိုက်အိမ်ငယ်သူတွေလင်းရဲမယာရဲရှုပ်ထွေးလိမ်ပွေသားရဲသမီးရဲပူဆွေးပြပွေလာရောက်နှင်းတွေ့ခွေမကြုံပေအပူမိထိန်ကြီးတောက်လောင်နေမတွေ့ဘူးလားသူတို့ဘောဟောလည်းဘုရားဟောဒါလည်းဘုရားဟောပဲမဟုတ်ဘူးလား gain စူဇန်အိုဘဲလူသား
အိုဘဲလူသားမမိုက်သာခင်ငါဝေသာခေဟုံးပါ၏မာယာအယုံလောကုကုသောမဏိအောင်ဒီမှာဒီနိဒံပေဝေသာ
ဒီနာကဥစဉ်နေတဲ့ဒကာကြီးတွေကစာမတွေ့သေးဘူးဘလောက်တော့နောက်ဆုံးကတဲ့ဘာဂုံတော်ဘုရားရှိခိုးလားဟမ် ကုံတော်ဘုရားရှိခိုးနောက်ကျော်ဘုံလားနောက်ကျော်ဘုံအမနောက်ကျော်ဘုံရဲ့ရှိကတဲ့ကုံတော်ဘုရားရှိခိုးစောက်နောက်ကျော်ဘုံရဲ့ရှိကတဲ့အချိန်ရွေးမနေနဲ့စာမျက်နှာဘယ်လောက်တော့ဒါရဲ့ဒါရဲ့မဟုတ်တွေ့ပြီလားမတွေ့သေးဘူးတွေ့ပြီကန်ကန်ကန်တရားဥစဉ်များလဲလိုက်ပြီးတော့ဆုံနိုင်အောင်ကဲတစ်ခေါက်လွရအောင်ကျဲပြီးတော့ခဏခဏသိုးဘာဖြစ်လို့ဟဲ့တတိယအောင်လို့ငါမိုက်သလားလိမ့်မသလားလို့မဟုတ်ဘူးလားမိုက်သလားလိမ့်မသလားလို့ပြောမိုက်တယ်လို့သိရင်တော့ငါလိမ့်မအောင်နေမှာပဲဘာကြောင့်လဲမိုက်ရင်ဆင်းရဲတယ်မဟုတ်ဘူးလားလိမ့်မရင်ချမ်းသာတယ်အရာတရိယထားကြဆိုဒီတော့ဆင်းရဲဖြစ်ပေါ်ခြင်းရဲ့အကြောင်းသမှုရိယသစ္စာလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘဟုတ်ကဲ့လားမှန်ပါဗျာသူကဘာသစ္စာသမှုရိယသစ္စာနေရောဓသစ္စာဆိုတာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားပါတယ်တော့အဓိပ္ပာယ်ကဆင်းရဲချုပ်ငြိမ်းခြင်းမှန်တရားဟုတ်လားတလောင်းတောင်ဒုက္ခဆင်းရဲတွေပေါ်နေတဲ့ဘုံဘဝကြီးများဆင်းရဲချုပ်ငြိမ်းတယ်လို့ရှိပါမလားမရှိဘူးဟမ်ရှိပါမလားရှိတာလားမရှိတာလား
ရှိတာပါဗျာ
ဘယ်မှာတွေ့ဘူးတော့အော်မလေးနင်တို့မသိကြပဲကိုငါဘယ်သားဘယ်သမီးကြောင့်မငါမဆင်းရဲဘူးခိုင်းအဲ့ဒါလည်းမှန်တာပဲအဲ့ဒါပြောတော့ဗောဟဲ့ရှိတယ်လို့ပြောတော့ဗောမဟုတ်ဘူးလားမှန
်ပါ
ဘယ်သားဘယ်သမီးကြောင့်မငါမဆင်းရဲဘူးဘာကြောင့်သာသမီးဘောတွေ့တာတတ်မဲ့တဲ့တဏှာလောဘငြိမ့်နေလို့မဟုတ်လားမှန်ပါဘုရား အဲ့ဒါတဏှာငြိမ်းရင
်
ငြိမ်းရင်ငြိမ်းတာဗောမဟုတ်ဘူးလား ယောဂီတွေတရားအားထုတ်လို့ဆိုကြပါစို့15ရက်အရက်20လောက်ရှိတော့ညစာစားခြင်းနဲ့စိတ်များပေါ်သေးလား
မ
ပေါ်တော့ညစာစားခြင်းခြင်းကြောင့်ဖြစ်တဲ့ဆင်းရဲရှိသေးလားအာညစာတဏှာငြိမ်းတော့ညစာစားရတဲ့ဆင်းရဲမငြိမ်းဘူးလား
ငြိမ်ပါတယ်
ခင်ဗျာအဲတဏှာနဲ့နဲ့ငြိမ်းရင်ဆင်းရဲနဲ့နဲ့ငြိမ်းတယ်တဏှာများများငြိမ်းရင်ဆင်းရဲများများငြိမ်းတယ်ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ဆင်းရဲငြိမ်းတဲ့သဘောဆိုတာအမှားရှိတယ်မဟုတ်ဘူးလားဘယ်အခါမှဆင်းရဲငြိမ်းတော့တဏှာလောဘငြိမ်းပြီဆိုရင်ဆင်းရဲငြိမ်းတယ်ဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့ဆင်းရဲခြင်းရဲ့အကြောင်းကဘာလို့လဲအဲအကြောင်းတဏှာမရှိတော့ဘူးဆိုအကျိုးဆင်းရဲဖြစ်ပေါ်အောင်မလား
ဖြစ်ပါဘူး
ဖြစ်ပါတော့ဆင်းရဲမငြိမ့်မိဘူးလား အဲဆင်းရဲငြိမ့်တယ်ဒါကြောင့်အကြောင်းတဏှာချုပ်ချင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကနိရောဓသစ္စာသဘောပေါက်လားအကြောင်းတဏှာချုပ်ချင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ဟုတ်ကဲ့လားနိဗ္ဗာန်အဲ့ဒါတဏှာတပိုင်းတစငြိမ်းတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်တပိုင်းတစရမနေဘူးလား
ရ
ပါပါတဏှာဘောတဏှာနဲ့နဲ့ငြိမ်းရင်နိဗ္ဗာန်နဲ့နဲ့ရတယ်တဏှာများများငြိမ်းရင်နိဗ္ဗာန်များများရတယ်တဏှာအကုန်ငြိမ်းရင
်
နိဗ္ဗာန်လုံးဝဆိုင်ကြောမဟုတ်ဘူးလားမှန်ပါဘူးအဲ့တော့မိုက်ကြမှာလားလိမ်မာကြမှာလားမှန
်ပါဘူ
းဟဲ့အဲ့ဒါလိမ်မာခြင်းနဲ့ဆိုလို့ရှိရင်တော့ဘာနေရအောင်လဲတဏှာလောဘနေရမယ်ဟုတ်ကဲ့လားမှန
်
ပါဘူးများရင်တော့မိုက်ပြီးနော်ဒီတော့ယုံနာနှစ်ပါးခန္ဓာငါးပါးကဒုက္ခသစ္စာဆင်းရဲအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားအကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ဟုတ်သလားမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်မဂ္ဂင်၈ပါးဖြစ်ပေါ်လို့မိမိတဏ္ဍမှာအတိတရားတွေအမှန်သေးတွေဝင်နေပြီရှိနေပြီဆိုလို့ရှိရင်အမှားသေးခေါ်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အသိရှိအောင်မလားဘုရားသတ္တဝါအတိမမရှိဘူးဆိုလို့ရှိရင်ငါသားငါသမီးငါဇနီးငါခင်ပွန်းဆိုတာရှိအောင်မလား မရှိတော့အဲ့ဒါလို့ဆိုရင်တွေ့တတ်တတ်မဲ့မှုရှိအောင်မလား မရှိတော့ဘာငိမ့်အဆင်းရဲငိမ့်ရောဟုတ်ကဲ့လားဒါကြောင့်မဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲငိမ့်ကြောင်းဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားအခုယောဂီတို့ပွားနေတာမေဃသစ္စာပေါ့ဖောင်းနေမှတ်တာလဲမေဃသစ္စာပိန်နေမှတ်တာလဲမေဃသစ္စာကြွားတယ်လှမ်းတယ်ခြားတာလဲမေဃသစ္စာစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်မှတ်တာလဲမေဃသစ္စာပွားနေဟုတ်ကလား gain လိုက်ဆိုယုံနာနှစ်ပ
ါ
ခန္ဓာငါးပါးက
ဒုက
္
ခသစ
္
စာ
ဆင်းရဲအမှန်တရား ယုံနာနှစ်ပ
ါး
ခန္ဓာငါးပါးကဒုက္ခသစ္စာဆင်းရဲအမှန်တရ
ား
ဆိုက ရှင်တတ်မဲ့
နှစ
်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရား လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားတဏှချုပ်ခြင်းညောင
်
အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန
်
အကြောင်းတဏှချုပ်ခြင်းညောင်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန်ရှင်ရှိပါကမဂ္ဂသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရ
ား
မဂ္ဂင်ရှိပါကမဂ္ဂသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား
က
ဲပြန်စုအစဒီတော့ဒုက္ခသစ္စာဆင်းရဲမဖြစ်ခြင်းရယ်ဘာလို့อ่ะသမုဒယသစ္စာကိုပယ်ခြင်းရယ်ဘာလို့อ่ะမဂ္ဂသစ္စာကိုပွားရယ်ဘာကိုပိုင်းပိုင်းခြားခြားသိလဲဒုက္ခသစ္စာယုံတဲ့နာမ်ကိုပိုင်းပိုင်းခြားခြားသိတယ်ပိုင်းပိုင်းခြားခြားသိတော့ဘာကိုပဲနိုင်တယ်လဲသမုဒယသစ္စာကိုပဲနိုင်တယ်သမုဒယသစ္စာပယ်လိုက်လို့သမုဒယသစ္စာငြိမ့်သွားတော့ဘာရသလဲဟုတ်ကဲ့လားသစ္စာ၄ပါးအဲ့လိုအကြောင်းအကျိုးအနေနဲ့ဆက်သွဲနေသည်နော်အဲ့ဒီအရိယသစ္စာ၄ပါးကိုကိုယ်တွေ့ဉာဏ်နဲ့သိတာကမေပညာဖူပညာဟုတ်ကဲ့လားအဲ့ဒီအရိယသစ္စာ၄ပါးကိုကိုယ်တွေ့ဉာဏ်နဲ့သိတာက မေပညာဖူပညာယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိတာကဘာပညာလဲဝါဒနာပညာဟုတ်ကဲ့လားအဲ့ဒီပညာနှစ်ပါးရအောင်ကျင့်တဲ့အကျင့်ကပညာသိက္ခာပညာအကျင့်ဟုတ်ကဲ့လားသူကဘယ်ပေါ်အခြေခံလဲဆိုတော့တမာရီသိက္ခာတမာရီအကျင့်ပေါ်အခြေခံတယ်စိတ်တည်ငြိမ်မှသိတာမဟုတ်လားမှန်ပါပါဗျာမတည်ငြိမ်မဲနဲ့သိလား
သိပါဘူးဗျာ
ဒါကြောင့်ပညာသိက္ခာဟာဘယ်ပေါ်အခြေခံတယ်လဲမှန်ပါပ
ါဗျာ
အခြေခံတယ်စိတ်တည်ငြိမ်နဲ့တမာရီသိက္ခာကတော့ဘယ်ပေါ်အခြေခံတယ်လဲမှန်ပါပ
ါ
ဗျာသီလသိက္ခာပေါ်အခြေခံတယ်သီလစင်ကြယ်မှစိတ်တည်ငြိမ်တယ်ဒီလိုမဟုတ်လားသီလမစင်ကြယ်ရင်စိတ်တည်ငြိမ်မှာမလား တည်ငြိမ်ဘူးဒါကြောင့်သီလသိက္ခာပေါ်မှာတမာရီသိက္ခာကအခြေတည်တယ်တမာရီသိက္ခာပေါ်ပညာသိက္ခာကအခြေတည်တယ်ဟုတ်ကဲ့လားမှန
်ပါပါ
အဲ့တော့သုံးမျိုးလုံးအားကောင်းဖို့မလိုဘူးလားမှန်ပါပ
ါ
သီလတမာရီပညာသုံးမျိုးလုံးအားကောင်းအောင်ကျင့်ကြံကြိုးစားပွားများအားထုတ်နိုင်ရသဖြင့်အဆုံးစွန်ဖြစ်တဲ့အရိယသစ္စာ၄ပါးသိတဲ့မေပညာဖူပညာအထိရရှိလို့တဏှာသမှုရိယသစ္စာကိုပယ်နိုင်တဲ့အတွက်ဆင်းရဲခတ်သိမ့်ချုပ်ငြိမ်းရာနိရောဓသစ္စာအမှန်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။